မနာတော်နဲ့ထရမ်ကိုအလုပ်တော်ကတရားဆွဆူထားတဲ့အမှုရှေ့တွင်ပတ်အတွင်းအထက်လွှတ်တော်မှာကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမယ်ဥပဒေအကျိုးဆောင်အဖွဲ့ထဲမှာဟာဗတ်တက္ကသိုလ်ကဥပဒေပမောက္ခဟောင်းအလန်ဒက်ရှိုဝစ်စ်နဲ့တမနာဟောင်းဘီလ်ကလင်တန်ရဲ့ဝါထာဂိတ်အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဟောင်းကင်စတာတို့နှစ်ဦးလည်းပါဝင်မှာဖြစ်ပါတယ်။တမနာရဲ့အကြံပေးအဖွဲ့ထဲမှာဖလော်ရီဒါပြည်နယ်ရှိနေကြုံလည်းဖြစ်တမနာထရမ့်နဲ့ရင်းနေတဲ့မိတ်ဆွေတို့လည်းဖြစ်တဲ့ပန်ဘွန်ဒီလည်းပါဝင်ပါမယ်။သမားရဲ့အကျိုးဆောင်ဖွဲ့ထဲမှာပေါ်သူပါဝင်ကြောင်းအလန်ဒက်ရှိုဝစ်ကတောက်ကြံနေမှာအတိအပြီးပြောကြလာပြီးသမားကိုတရားဆွဲထားတဲ့ကိစ္စနဲ့ရရုကဖယ်ရှားရေးဆွဆူချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအထက်လွှတ်တော်မှာထွက်ဆိုသွားမယ်လို့ပြောပါတယ်ဖွဲ့စည်းပုံဆိုင်ရာရေးကိစ္စတွေနဲ့ပတ်သက်လာရင်ပမောက်ခဒက်ရှိုဝစ်ကပါတီအစွဲရှိသူတူမဟုတ်တလို့သမားဘေးကလင်တန်ကိုတရားဆွဲဆိုတဲ့အခြေအနေကလည်းကန့်ကွက်ခဲ့သူဖြစ်ပြီးပြီးခဲ့တဲ့ရွေးကောက်ပွဲမှာဟယ်လာရီကလင်တန်ကိုမေးပေးခဲ့သူဖြစ်ပါတယ်အင်ဒီရောဂျမ်ပေပက်ချီပိုလုံးနဲ့တမနာထရော့ရဲ့ကိုပိုင်ရှိနေဂျေးဆာကလောတို့နှစ်ဦးဟာတမနာရဲ့ဥပဒေအကျိုးဆောင်အဖွဲ့ကိုဥဆောင်သွားမယ်လို့မျှော်လင့်ရပါတယ်။တခြားဥပဒေအကျိုးဆောင်အဖွဲ့ဝင်တွေကတော့ရောဘတ်မူလာရဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုကိစ္စမှာတမနာရဲ့ဥပဒေအကျိုးဆောင်အဖွဲ့ဝင်အဖြစ်ပါဝင်ခဲ့သူဂျိမ်းရက်စကင်နဲ့ဝိုက်ဝါတာစုံစမ်းစစ်ဆေးရေးအဖွဲ့မှာပါဝင်ခဲ့သူရောဘတ်ရေဒိုဖြစ်ပါတယ်။